မြန်မာနိုင်ငံလွတ်လပ်ရေးရရှိဖို့အတွက်ဗိုလ်ချုပ်အောင်ဆန်းနဲ့တိုင်းရင်းသားခေါင်းဆောင်တွေတစ်ဆာဆိုခဲ့ကြတဲ့ပင်လုံညီလာခံကိုနမိတ်ယူလို့နိုင်ငံသားတိုင်းနှစ်ပေါင်းများစွာမက်လာတဲ့အိမ်မက်ကိုဖော်ဆောင်မဲ့ဏိဒံအဖြစ်ယုံမှတ်မျှော်လင့်ခဲ့ကြတဲ့21ရာစုပင်လုံညီလာခံကြီးကိုစက်တင်ဘာလဆန်းမှာချိန်ချိန်တဲတဲဆင်နွှဲခဲ့ပြီးပါပြီ။ညီလာခံကြီးအပြီးမှာနိုင်ငံရေးဆွေးနွေးပွဲတွေကျင်းပပြီးအလုံးစုံငြိမ်းချမ်းရေးစီချီတက်ဖို့ခေါင်းဆောင်တချို့ကမောင်းတင်ခဲ့ကြတယ်လို့ပြည်သူအများကလည်းပီတိဖုံးတဲ့အပြုံးနေနဲ့နှစ်ပေါင်းများစွာပြတ်ကွယ်ခဲ့တဲ့ငြိမ်းချမ်းရေးကိုပြန်လည်မြင်တွေ့ရတော့မယ်ဆိုတဲ့မျှော်လင့်ချက်နဲ့ညီလာခံကြီးကိုထောက်ခံကြိုဆိုခဲ့ကြပါတယ်။တကယ်တမ်းမှာတော့ငြိမ်းချမ်းရေးညီလာခံကျင်းပပြီးလို့ရက်ပိုင်းအတွင်းမှာပဲမြန်မာနိုင်ငံရှေ့ပိုင်းကချင်ပြည်နယ်ဝိုင်းမော်မြို့နယ်ဘက်မှာအစိုးရတပ်နဲ့ KIU တပ်ဖွဲ့တွေရဲ့တိုက်ပွဲတွေကြောင့်တနက်တန်တွေပြန်လည်ဆူညံပြီးရန်နံတွေဝေခဲ့ပါတယ်။စံပြည်နယ်မြောက်ပိုင်းမူဆယ်ခရိုင်မုံကုမြို့နယ်အတွင်းမှာလည်းကလင်းငယ်တချို့တေဆုံးရသည့်အထိတိုက်ပွဲတွေပြင်းထန်ခဲ့ပါတယ်။အဲ့လိုပဲကရင်ပြည်နယ်မာနေပလောဒေသမှာအစိုးရတပ်မတော်နဲ့ BGF နယ်ကြားဆောင်တပ်ဖွဲ့တွေရဲ့ထိုးစစ်ဆင်မှုတွေကြောင့်ကရင်မျိုးသားလူမျိုးရေးတပ်မတော် DKBA နဲ့ရင်ဆိုင်တိုက်ပွဲတွေပေါ်ပေါက်ခဲ့တဲ့အတွက်မြန်ကြီးငူဒေသကစစ်ဘေးဒုက္ခသည်စခန်းကိုထွက်ပြေးတိမ်းရှောင်နေရသူတွေ9000နီးပါးရှိနေပါပြီ။လောလောလတ်လတ်မှာပဲအပြစ်ခတ်ရဲ့စည်ရေးလက်မှတ်ရေးထိုးထားတဲ့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS SSA နဲ့အစိုးရတပ်မတော်တို့တိုက်ပွဲဖြစ်ပွားတာကြောင့်ဒေသခံ2000နီးပါးထွက်ပြေးတိမ်းရှောင်နေရပါတယ်။ရခိုင်တပ်မတော် AA နဲ့အစိုးရတပ်တွေကြားဖြစ်ပွားတဲ့စစ်ပွဲတွေကြောင့်နေရက်ဆုံးခွာခဲ့ရသူတွေလည်းအိမ်မပြန်နိုင်ကြသေးပါဘူး။ငင်းချမ်းရေးဆွေးနွေးပွဲတွေတချင်းချင်းကျင်းပနေတဲ့အချိန်အတွင်းမှာပဲတနက်တန်တွေမဆဲနိုင်တာကြောင့်ငင်းချမ်းရေးဆိုတဲ့စကားလုံးဟာကလေးသူငယ်တွေကြားမှာပုတ်စာတစ်ခုလိုဖြစ်လာရပါတယ်။ရန်ကုန်မြို့မှာနေထိုင်တဲ့ဆယ်နှစ်သားလေးမောင်အက်ကကိုကသူ့နားလည်တဲ့ငင်းချမ်းရေးကိုအခုလိုပြောပါတယ်။
ငင်းရင်ဆိုတော့ဟိုစပွဲတွေမဖြစ်ဘူးဟိုဟာလူတွေနည်းနည်းပေါ့ပေါ့မတက်ကြဘူးတနတ်တန်နေပါလေတိမ်မကြားရတော့ဘောလောကမှာ
ရခိုင်ပြည်နယ်ကအသက်10နှစ်အရွယ်စစ်ပြေးရှောင်ဒုက္ခတဲ့မုံမိုးဆန်းနားလေတဲ့ငင်းချမ်းကြီးကတော့ဒီလိုပ
ါငင်းချမ်းကြီးဆိုတာအေးအေးဆေးဆိုတာပြောတာလားတမီးအေးအေးဆေးဆေးနေနေတိုက်ပြေးတယ်မရှိဘူးနေအေးအေးဆေးဆေးနေနေ
ရှမ်းပြည်နယ်ကစစ်ပြေးရှောင်နေရသူမတ်အန်ကျော်ကလည်းသူတို့အခုထိငင်းငင်းချမ်းချမ်းမနေရသေးပါဘူးတဲ့
။ငင်းချမ်းရဲ့ဆိုတာအေးအေးချမ်းချမ်းသမီးတို့ငင်းငင်းချမ်းချမ်းနေချင်တယ်အခုမနေရဘူး
။ KIO, RCSS, SSA နဲ့ DKBA အဖွဲ့တွေဟာအစိုးရနဲ့ငင်းချမ်းရေးစကားပြောခဲ့မှုတွေအဖွဲ့တွေဖြစ်ပါတယ်။ငင်းချမ်းရေးစကားတွေပြောခဲ့ပြီးမဲ့တိုက်ပွဲတွေဆက်လက်ဖြစ်ပွားနေတဲ့နေရာမှာကိုနဲ့တိုက်ခိုက်ဖက်အဖွဲ့တွေရဲ့နယ်မြေနဲ့ဩဇာအာဏာကိုကြုံသွားစေလိုတာတွေပါတယ်လို့အကျိုးစီးပွားနဲ့ဆိုင်တဲ့အစ်စ်ပွဲတွေလည်းပါဝင်နေပါတယ်။ကချင်ပြည်နယ်ထဲမှာမြစ်ဆုံစီမံကိန်းလက်တတော်ရပ်တန့်နေပြီမဲ့ပြည်နယ်အတွင်းတရုတ်နဲ့စီးပွားဘက်အဖြစ်လှုပ်ထားတဲ့တခြားရေကာတာစီမံကိန်းတွေရှိနေပါသေးတယ်။အဲ့ဒီအတွက်တက်မတော်အနေနဲ့ရေကာတာစီမံကိန်းတွေရှိရာဒေသတွေမှာ KIO တပ်ဖွဲ့တွေကိုရှင်းလင်းနိုင်ရေးကိုလိုလားမှာဖြစ်တယ်လို့အကဲဖြတ်တွေကသုံးသပ်ကြပါတယ်။ကရင်ပြည်နယ်ထဲမှာလည်းဟက်ကြီးရေကာတာစီမံကိန်းအကောင့်ထဲပေါ်ဖို့မြန်မာဆွေရကပြင်ဆင်နေတဲ့အတွက်မြမတက်မတော်ကတန်လွင်မြစ်ကြောင်းတစ်လျှောက်ကိုထိန်းချုပ်ဖို့ဆောင်ရွက်ရင်းတိုက်ပွဲတွေအစပြုခဲ့တာဖြစ်တယ်လို့ကရင်ပြည်နယ်မြစ်ကြောင်းများထိန်းသိမ်းရေးအဖွဲ့ KRW ရဲ့ပြောခွင့်ရသူစောတာဘိုးကပြောခဲ့ပါတယ်။နယ်မြေပိုင်ဆိုင်မှုအရာပဲဖြစ်ပါစေ၊အကျိုးစီးပွားပိုင်ဆိုင်မှုအရာပဲဖြစ်ပါစေ၊တိုက်ပွဲတွေဆက်လက်ဖြစ်ပွားနေတာဟာအရင်အစိုးရလက်ထက်ကတည်းကအဆက်မပြတ်ကျင်းပခဲ့တဲ့ညီညာရေးဆွေးနွေးပွဲတွေအပေါ်ပြည်သူလူထုနဲ့နိုင်ငံတကာရဲ့ယုံကြည်မှုကိုလျော့ပါစေပါတယ်။စီဝေးဆောင်ဒေသကလူထုတွေအတွက်ကတော့ယုံကြည်မှုတွေလျော့နည်းလာတာနဲ့အချို့တူဒုက္ခတွေပိုလို့များလာရပါတယ်။လူကြီးတွေအဖွဲ့အစည်းခေါင်းဆောင်တွေကအကျိုးစီးပွားအတွက်နယ်မြေအတွက်လုပ်ပိုင်ခွင့်အာဏာအတွက်စစ်မီးကိုမငြိမ့်နိုင်ပေမဲ့ကလေးတွေကတော့ကလေးလိုပဲတွေးပါတယ်
။ကမင်းဆန္ဒကတော့ခေတ္တအောင်ပြီးဆရာမကြီးဖြစ်အောင်လုပ်ချင်တယ်။ခိုင်ပူးတယ်မဖြစ်အောင်အေးစစ်စမ်းနေစင်းနေပြီးကမင်းလေးသာပြင်းစင်းနေပြီးအင်္ဂလိပ်ပြင်းစင်းနေ
။ဘလန်းနဲ့ဗမာနဲ့တိုက်ပွဲမဖြစ်ပါနဲ့သမီးပြချင်းတယ်။တောင်ဆက်တယ်ဆရာအန်ကျမလုပ်ချင်တယ်။ဝါဒနာပါရဲ့သတင်းချင်းနဲ့သတိန်ဗမစောဖြစ်ပြေတယ်
စပီးရှောင်ဒုက္ခတဲ့ကလေးနှစ်ယောက်ရဲ့ဆူတောင်းဖြစ်ပါတယ်။တနတ်တံတွေမကြားရတဲ့နေရာဒေသမှာနေကြပေမဲ့စစ်ပွဲတွေအကြောင်းကြားနေရတဲ့ကလေးတွေရဲ့အတွေ့ကလည်းရှင်းပါတယ်။စစ်ပွဲကြောင့်ဒုက္ခရောက်နေရတဲ့သူတို့လိုကလေးတွေကိုကူညီကြပါတယ်တဲ့
။သူတို့အတွက်ကတော့နိုင်ငံတော်ကငြင်းချမ်းအောင်လုပ်ပေးနိုင်ဖို့ကဆူတောင်းပေးကြပါတယ်ရှင်။သူတို့အတွက်လိုအပ်တဲ့ပစ္စည်းတွေလည်းလှူပေးကြပါတယ်။စာရေးပါတွေလည်းသွားပြီးသင်ပေးကြပါတယ်ရှင်။စစ်သေးတံကနေပြီးတော့လွတ်ပါစေလို့ပဲပြောကြပါတယ်ရှင်။
ရွှေဘုံမြို့မှာနေထိုင်တဲ့15နှစ်အရွယ်ဆယ်တန်းကျောင်းသူမတ်မေသူထက်ရဲ့ဆန္ဒပါ။ဆယ်နှစ်သားမောင်အက်ကကိုကလည်းသူ့လိုကလေးတွေအတွက်သ tu ye ma sa ka ko khu lu pyo ba de
a ma nge ba ne lu ho sit pwa ri la ma phit ja ba ne lu wan le ma ne ja ba ne lu tu lo a phi a me ri mu shi do phi le ti wa ja ri so lo tu lo wan ne ma lo tu lo a sa ri ba ri ni sia ri de pe jin chang ta khon le pe jin sia sia ma ri kho pyo tu lo sa dai se jin kinya dab chilan asam ngado tulu wa bahu tuja jwe wa ma sai sai bai le phit chin phit ma alu mo phit ma
tulu ri su taung pe ja da lu kayakan shin dukkha de khle ri ko dai le pinya dab twi phit chin ja ma ba da ba me tulu a long ye san da pye wa bu so ra ga ro alon myi mya nai la ba de nyin chan yi su ni wa ri myi twat nai aw lou ni yin ga be nyin chan mu ne we ni de tulu ma pinya tin cha mu song ga ma tai nai phit ya ba de ပညာဉာဏ်နဲ့ဘ ഹു တုဒ္ဒဖြည့်စည်ခွင့်မရခဲ့လို့ငင်းချမ်းရရဲ့အစိတ်အပိုင်းတစ်ခုအဖြစ်ယုံကြည်မှုတည်ဆောက်ဖို့ခက်ခဲရပြန်ပါတယ်။ယုံကြည်မှုတည်ဆောက်နိုင်ဖို့ခက်ခဲတော့ငင်းချမ်းရနဲ့အလန်းဝေးတဲ့ဝေးကွာသွားစေပြန်ရင်မြမာပြည်ရဲ့ကံကြမ္မာဟာဆုတ်တဲ့နှစ်နေခဲ့တယ်လို့စစ်ဖြစ်ပွားရာဒေသကကလေးပေါင်းများစွာရဲ့အနာဂတ်တွေလည်းအမှောင်ထဲမှာဝဲလည်နေရပါတယ်။ဒါပေမဲ့ဒီကနေ့ငင်းချမ်းရဖြစ်စဉ်ကိုဆောင်ရွက်နေကြသူတွေထဲမှာနိုင်ငံတကာအတွေ့အကြုံရှိသူတွေပညာတတ်တွေပညာရှင်တွေစစ်ရဲ့အနေထိုင်ရုံကိုနှစ်ပေါင်းများစွာခံစားခဲ့ရသူတွေအများကြီးပါဝင်ပါတယ်။အဲ့ဒီသူတွေဟာစစ်ပြေးရှောင်ဒေသတွေကပြည်သူတွေကိုယ်အိမ်ကိုရာမှာနေရစေဖို့ကလေးတွေရဲ့မှောင်ကျနေတဲ့အနာဂတ်လင်းပလာဖို့အလင်းရောင်ထွန်းညှိပေးနိုင်သူတွေဖြစ်ပါတယ်။သူတို့တွေကသာအဲ့ဒီမိဒိုင်ကိုစတင်ထွန်းညှိခဲ့ရင်ပြည်သူတွေနဲ့အတူမြမပြည်ကကလေးငယ်တွေကဘာတလွားကကလေးငယ်တွေကလည်းစစ်ပြေးဒုက္ခတွေရဲ့အနာဂတ်ကိုထင်ထင်လင်းလင်းမြင်ရနိုင်မယ်ငင်းချမ်းရဲ့မိဒိုင်တွေကိုဝိုင်းဝန်းထွန်းညှိပေးကြမှာဖြစ်ပါတယ်။ငင်းချမ်းရဲ့ဖြစ်စဉ်မှာကလေးတွေလည်းပူပေါင်းပါဝင်မှာဖြစ်တယ်ဆိုတာကိုအမေရိကန်နိုင်ငံအင်ဒီယားနာပြည်နယ်မှာရှိတဲ့ The International Montessori ကျောင်းကကလေးတွေဖန်တီးထားတဲ့ငင်းချမ်းရဲ့အတွက်ထွန်းညှိပါဆိုတဲ့သတင်းကလေးကသက်သေပြနေပါတယ်။ငင်းချမ်းရဲ့အတွက်မိဒိုင်တစ်ခုထွန်းညှိပါ။ချစ်ချင်းမြတ်တာအတွက်မိဒိုင်တစ်ခုထွန်းညှိပါ။ကဘာတဝန်းလုံးကိုထွန်းလင်းစေမဲ့မိဒိုင်တစ်ခုထွန်းညှိပါ။တကဘာလုံးငင်းငန်းစီမဲ့ကျမတို့တွေရဲ့ဆန္ဒအိမ်မက်တွေတနေ့မှအကောင်အထည်ပေါ်လာစီမဲ့မိတိုင်းတစ်ချောင်းထွန်းညှိပ
ါ Light a candle for peace, light a candle for love, light a candle that shines all the way around the world, light a candle for me, light a candle for you, that our wish for world